ကဘာလိုဂျိုတစ်တွေထပ်ပြီးမွေးဖွားနိုင်နေဆိုရက်နက္ခတ္တဗိဒပညာရှင်တွေရဲ့နောက်ဆုံးတွေ့ရှိချက်ကို Illinois ပြည်နယ် Spoon River College ကနက္ခတ္တဗိဒပမောက္ခဒေါက်တာဝင်းသာထွေးကပြောပြခဲ့တယ်ပါ
ကဘာလိုအရွယ်စားရှိပြီးတော့ကဘာလိုဂျိုသစ်တွေထပ်ပြီးတော့မွေးဖွားနိုင်ဖို့အခြေအနေရှိတဲ့ဆန္ဒလေးနဲ့ပတ်သက်ပြီးအိဇိုပန်းရက်တွေကိုရှားတာရှိပိသားတွေရှားတယ်။အခုကသူတို့ထပ်ပြီးတော့တွေ့ရှိတာကဘာလိုမျိုးဂျိုတွေနောက်ထပ်ထပ်ပြီးမွေးဖွားဖို့ရှိနေသေးတယ်ဆိုပြီးတော့ပြောဆိုတာ။အဲ့ဒါလည်းဒီလထဲမှာပဲသူကဒီ Royal Astronomy Society ဆိုခေါ်တဲ့တော်ဝင်နက္ခတ္တပညာရှင်အဖွဲ့ကြီးကနေပြောဒီလထဲမှာထုတ်ပြန်ထားတာကတော့ဒီစက်တော်လာဒီဇာတွေကကျွန်တော်တို့လုံခဲ့တဲ့နှစ်အမောင်4,600လောက်မှာဒီတောင်းနေမိသားစုကြီးကဟိုဝေဖွားခဲ့တာပေါ့အဲ့ဒီတောင်းတွေမှာပါဖြစ်တယ်ဆိုတော့ကဘာလိုမျိုးဂျူတွေကကျွန်တော်တို့ဒီစက်ကြော်လာတွေမှာ800ခန့်လောက်စက်ကြော်လာနှစ်မှာဒီမွေးဖွားပြီးအရှင်သာကြီးထွားနိုင်တဲ့နေပယ်ထဲမှာနေတယ်လို့ဆိုပြီးတော့သူတို့ကပြောထားတာပေါ့နောက်တစ်ခုကလည်းဒီနေမိသားစုကုန်ဆုံးတဲ့နောက်ထပ်နှစ်အမောင်600လောက်မှာနောက်ကဒီကဘာလိုမျိုးဂျူတွေ92ရာခိုင်နှုန်းတော့ထပ်ပြီးတော့မွေးဖွားပေါက်ဖွားနိုင်နေသေးတယ်လို့သူကယူဆချက်တကူအဲ့ဒါကလည်းဒီ Space Telescope Society အစိုင်းစင်စတူတို့ခေါ်တဲ့ဟို Maryland မှာရှိပါတယ်အဲ့ဒီကနေပြီးတော့စာရေးဆရာ Peter Bruce ဆိုတဲ့သူကနေပြီးတော့ဒီကောင်းလို့တင်ပြထားတာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဆက်ဒီယူဆချက်ကဒီသူကဘယ်လိုတွေ့ရှိချက်တွေပေါ်မှာအခြေခံပြီးတော့သူကပြောတာပါလဲဆရာဒီလိုကောက်ချက်ချတာပါလဲ
ဟောဒါလည်းလေဟိုပါလေကျွန်တော်တို့ဒီ NASA နဲ့ပြောတင်ထားတဲ့ဟို Hubble Space Telescope ကိုအာဂါသကြီးမှန်ပြောင်းကြီးရဲ့နောက်တစ်ခါတခြားဒီဂျိုတစ်တွေရှာနေတဲ့ Kepler Space Observatory ဆိုရဲဒီအဖွဲ့အစည်းတွေကနေရရှိထားတဲ့အချက်အလက်တွေပေါ်မူပြီးတော့သူကသုံးသပ်တင်ပြထားတာဖြစ်ပါတယ
်ဆိုတော့ဒီလိုမျိုးနေတွေဒီကဘာလိုဂျိုတွေအရင်တော့လည်းရှိတယ်ပေါက်ဖွားတယ်နောင်လည်းပေါက်ဖွားမယ်ဆိုတဲ့သဘောလည်းပါလားဆရာ
ဟုတ်ပါတယ်ဟုတ်ပါတယ်ဒါပေမဲ့တခုတော့ရှိတာပေါ့လေဘာလဲဆိုတော့ကျွန်တော်တို့ဒီပြဿနာကြည့်လို့ရှင် Hubble ပံပြောင်းကြီးကနေပြီးတော့ရရှိထားတဲ့အခြေအနေတွေရဆိုရင်တော့ကျွန်တော်စစ်တော်လာဒီဇာကာလတွေကဆာလို့နှစ်တန်ပေါင်း1000လောက်တွင်မှာပါဖြစ်လဲဆိုတော့နေတွေဖြစ်တယ်မှုအများကအများဆုံးပါပဲနေတွေပေါက်ဖွားတယ်လို့ကအများဆုံးပဲဒါဘာကြောင့်လဲဆိုတော့နောက်တော့လေဒီဟိုက်ဒရိုဂျင်တို့ဟီလီယမ်တို့ဒါကတော့အခြေခံကြွတ်ထုတွေကနေပြနေနေအဂျူတွေဖြစ်ရတာ哦ဒါတွေရတော့မဖြစ်လဲဆိုတော့ဒီနှုံးကတစ်ခါတီးကြလာအခုဆိုရင်ဒါမျိုးဒီဟိုက်ဒရိုဂျင်နဲ့ဟီလီယမ်တန်ခွေတွေကစစ်တော်လည်းအများကြီးတော့ရှိနေသေးတာပဲဒါပေမဲ့လို့နောက်ထပ်ပေါက်ဖွားမှုမွေးဖွားမှုဆိုတာကြတော့ပေါက်တော့ပေါက်ဖွားမှုနဲ့ဒါပေမဲ့သူကမွေးဖွားနှုံးကလည်းတီးကြလာတာကိုတွေ့ရပါတယ်ကျောင်းတော်ဒီငံငွေတန်းထဲမှာလည်းမကြည့်လို့ရှိလို့ရှိရင်ကဘာလိုမျိုးဂျိုတစ်တွေပေါက်ဖွားလာမှုကလုံလောက်တဲ့ဓာတ်တွေအများကြီးရှိနေသေးတယ်ဆိုတော့ဟိုသူတည်းဒီမျိုးမိုးရီပေပါဆိုရင်သူကတော့ပဲသူတည်းဒီရပါလေသူကနေပြီးတော့ကျွန်တော်ရဲ့ဒီငံငွေတန်းထဲမှာပဲလုံလောက်တဲ့ဓာတ်တွေအများကြီးရှိနေသေးတဲ့အတွက်ကြောင့်မျိုးနောက်ထပ်ဂျိုတွေထပ်ပြီးတော့ပေါက်ဖွားမှုမှာပဲလို့သူကခမန်းထားရှိပါတယ
်ဆရာနောက်ထပ်ဒီကဘာလိုမျိုးတက်ရှိတွေစင်တမ်းကြီးရက်တည်နေနဲ့ရေရှိမယ်လို့ယူဆတဲ့ဂျိုတွေဘယ်လောက်များများရှိနေပါလဲဆရာ
။အဲကျွန်တော်ကဟိုအခုလောလောဆယ်ကတော့ကဘာလိုမျိုးရေရှိနေတဲ့ဂျိုတွေကအကောင်ငွေတန်းတဲ့မှာဒီမဲ့တန်းပေါင်း1000လောက်ရှိနိုင်ကြီးနိုင်ကြီးရှိတယ်လို့ယူဆထားပါတယ်။ဒီလိုပဲတခြားတန်းပေါင်း100လောက်ရှိနေတဲ့ Galaxy တို့ခေါ်တဲ့ငွေတန်းတွေတခြားတကငွေတန်းတွေမှာလည်းအလားတူအတိုင်းအတာကဘာလိုမျိုးဂျိုတွေရှိနေကြတာပါ။အမှန်ပြဆင်းရခြင်းကျွန်တော်တို့ကလည်းကျွန်တော်တို့ရဲ့ဒီ Milky Way လို့ခေါ်တဲ့ငွေကြေးကတန်းကတိတ်ကြီးရဲ့ဒီဟိုကျယ်စု Galaxy မဟုတ်ဘူးဒါပေမဲ့လို့တခြားအလွန်ကြီးမားတဲ့ Galaxy Cluster လို့ခေါ်တဲ့ငွေတန်းစုကြီးတွေလည်းနောက်တစ်ခါဒီနည်းနည်းဟိုငွေတန်းပေးတဲ့ Dwarf Galaxy လို့ခေါ်တဲ့အသင်းလေးတွေမှာလည်းငွေတန်းထက်ပုံကြီးများတဲ့တန်းတွေဓာတ်ထုတွေရှိနေတဲ့အကြောင်းလို့နာကမှာသူတို့တွေမှာပို့ပြီးတော့ဒီနေတွေဂျိုတွေဖြစ်ဖို့ဟာရရင်တော့ပုံများတယ်လို့ဆိုပါရဲ့။အဲတခုတော့ရှိပါလေဟိုဘာဖြစ်နေဆိုတော့ကျွန်တော်တို့စက်ကြဝဠာကြီးကလည်းအာ အစမ်းမပြအရှင်ပြေဆိုလည်းတခုကလည်းတခုဝေးတည်တဲ့ဝေးအောင်ပြီးတော့နေကြတဲ့ခါကျတော့ဟိုနောက်ပိုင်းဒီဂျိုးရေပေါက်ဖွားလာတော့မှသူတို့မှရှိနေမဲ့တက်ရှိတွေရဲ့အပြုတ်ပြောင်းလဲမှုတွေရဲ့အနာဂတ်ကဘယ်လိုရှိမယ်ဆိုတော့ဟိုရှိမှာတော့တော်တော်လေးခံမလို့ကတော်တော်လေးခက်လာပါလိမ့်မယ
်ဟုတ်ကဲ့ပါဆရာအခုလိုပေါ့နော်ဒီနက္ခတ္တဗေဒပညာရှင်တွေကဘာတလွားမှာပေါ့နော်ကဘာတိဂျိုတိတွေရှာနေတယ်ကဘာတဲ့ဂျိုတိတွေနဲ့ပတ်သက်ပြီးတော့လေ့လာမှုတွေလုပ်နေတယ်မြန်မာနိုင်ငံမှာရောဆရာဆရာမြန်မာနိုင်ငံနဲ့တွေ့ရနေတယ်ဆိုတော့လေမြန်မာနိုင်ငံမှာဟုတ်ကဲ့ဘယ်လိုဘယ်လိုမျိုးသုတေသနတွေလုပ်နေလဲနော်အဲ့ဒါလေးနည်းနည်းပြောပြပေးပါဆရာ
ကျွန်တော်တို့ရန်ကုန်မှာတော့ဆရာကျော်ကတောင်းနေတယ်လို့နေတခြားဆရာဆရာမတွေရောဒီမဟာသိက္ခာပွဲတွေပါဂူပွဲတွေတက်လို့သူလည်း theory ရတော့လုပ်နေကြပါတယ်အတုတက္ကနာတွေလုပ်နေကြပါတယ်နောက်ပြီးတော့မန္တလေးကဆရာမကြီးဒေါက်တာကျေစုမင်းတို့တော့ယူလို့ဆိုလို့ရှိရင်ကဘာတစ်ဆရာနဲ့ပတ်သက်ပြီးတော့နိုင်ငံတကာကအဖွဲ့အစည်းရရထားတဲ့အချက်အလက်တွေပုံမူပြီးတော့သုတေသနတွေလုပ်နေကြပါတယ်။ဟိုဒေါက်တာတောင်းကျင်တို့ဆိုရင်တော့ cosmology လို့ခေါ်တဲ့အာကာသနဲ့ပတ်သက်ပြီးနေတာအတုတေသနတွေသူလုပ်နေတာမို့လို့ဟိုဆရာမကြီးတို့ကြတော့လည်းခုနဧဇူပလနက်လို့ခေါ်တဲ့ဒီဂျိုသစ်တွေနဲ့ပတ်သက်ပြီးတော့သူတွေသုတေသနတွေလုပ်နေကြပါတယ်။ဟိုဒီပိုင်းရပညာရေးဘက်ကတော့တော်လေးကသူတို့လည်းဘာရေးလို့ရမယ်ဆိုတာလည်းသိလည်းသိပါရဲ့လုံးလုံးလုံးရလုံးနေကြပါလေဆိုတော့ဟိုကျွန်တော်လေးအားအားရပါတယ်ကျွန်တော်လေးလည်းဘုံမပြေကနေပြီးတော့ဟိုကောင်းတဲ့ဆရာကနေများများတော့ထွက်လာမယ်လို့ကျွန်တော်ညွှန်နေပါတယ်ဘုံမပြေကဆရာဆင်မကြီးလည်းတော်လေးကျွမ်းကျင်ရှိကြတာတွေ့ရပါတယ်ဘာတက်ဆိုင်ရာသူတို့ကဆက်ပြီးလုပ်ကြမယ်ကလေးတွေလည်းဆက်ပြီးတော့သူတို့ကလုပ်မယ်လို့ပဲကျွန်တော်ညွှန်နေပါတယ်
နက္ခတ္တဗေဒပညာရှင်ဒေါက်တာဝင်းတာထွေးရဲ့ပြောကြားခြင်းနဲ့ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကိုကျမ်းစာဒီမှာပဲရန်လာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ